နောက်ကိုရီးယားနိုင်ငံကိုပို့ပြီးတော့တင်းကျပ်တဲ့စီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတာဟာထိရောက်မှုရှိပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့အုပ်ချုပ်မှုဟာအချိန်ကြာလာတဲ့အမျှမတည်မငြိမ်ဖြစ်လာနိုင်တယ်လို့မြောက်ကိုရီးယားကနေဘက်ပြောင်းခိုလုံလာသူအဆင့်မြင့်အရာရှိ Region 4ကတွေ့ဆုံဝင်းမြန်ကတခုမှပြောလိုက်ပါတယ် Region 4ဟာ2014ခုနှစ်ကဘက်ပြောင်းခိုလုံခဲ့သူဖြစ်ပြီးတော့သူ့ရဲ့ပထမအဦးဆုံးသတင်းဌာနရဲ့တွေ့ဆုံဝင်းမြန်မှုကိုအခုမှလောက်တာပါRegion Ho ရဲ့အခုလိုပြောဆိုမှုဟာအမေရိကန်သမ္မတ Donald Trump နဲ့တောင်ကိုရီးယားသမ္မတ Moon Jae-in တို့အခုတပတ်တည်းမတွေ့ဆုံခင်မှာအခုလိုပေါ်ထွက်လာတာပါ။နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါမှာအမေရိကန်တွက်ရောတောင်ကိုရီးယားအတွက်ပါချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားအရေးကိုအဓိကထားပြီးတော့ပြောဆိုကြလိမ့်မယ်လို့ညွှန်လင်းရပါတယ်။ Region Ho ဟာမြောက်ကိုရီးယားလူ့သမားပါတီရဲ့အရေးပါတဲ့ဌာနတွေမှာအစ်မင်းအရာရှိတဦးအနေနဲ့နှစ်ပေါင်း30တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးတော့မြောက်ကိုရီးယားရဲ့ကုန်ထုတ်လုပ်မှုနဲ့ကုန်သွယ်ရေးအပြင်ကင်ဂျွန်အွန်ဆိုရအတွက်တက်ပြီးတော့အရေးကြီးတဲ့နိုင်ငံသားငွေရှာဖွေရေးကိစ္စတွေကိုပါသိမြင်ခဲ့တဲ့ပုဂ္ဂိုလ်လည်းဖြစ်ပါတယ်။လော့ဆဲနိုင်ငံတကာကမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေကိုကန့်သတ်ထားလို့စီးပွားရေးအထိနာနေတဲ့အကြောင်းတွင်းထွက်ဓာတ်သတ္တုပစ္စည်းတွေပို့ကုန်တွေအပေါ်မှာပဲမြောက်ကိုရီးယားကအဓိကထားပြီးတော့ကုန်သွယ်နေရလားလို့လည်း Region Hong ကပြောပါတယ်။